မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ဂျီစကော့မာစီယယ်ဟာကချင်ပြည်နယ်အတွင်းမှာအမေရိကန်ကပထမဆုံးအကြိမ်အဖြစ်လေယာစိုက်ပျိုးရေးကဏ္ဍကိုအကူအညီပေးမဲ့အစီအစဉ်စတင်တဲ့အနေနဲ့ဒီကဏ္ဍမှာလုတ်ကင်ကြသူတွေထံကကြံဉာဏ်ရယူတဲ့တွေ့ဆုံဆွေးနွေးပွဲကိုဒီကနေ့မြကြီးနားမြို့မှာပြုလုပ်ခဲ့ပါတယ်။မြကြီးနားမြို့ကို၃ရက်ကြာရောက်နေတဲ့တန်မတ်ကြီးနဲ့အဖွဲ့ဟာမနေ့က KSPP ကချင်ပြည်နယ်ပြည်သူ့ပါတီနဲ့တွေ့ဆုံခဲ့သလိုတခြားအရက်ဖက်လူမှုအဖွဲ့တွေနဲ့ပါတွေ့ဆုံပြီးမူရစ်စေဝါတိုက်ဖျက်ရေးဒေသဖွံ့ဖြိုးရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။ဒီအကြောင်းကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
အမေရိကန်တမတ်ကြီးစကော့မာရှယ်ဦးဆောင်တဲ့တန်ရုံကိုယ်စားလှယ်အဖွဲ့ဟာကချင်ပြည်နယ်မြကြီးနားမြို့ကိုနိုဝင်ဘာ23ရက်ကနေ25ရက်နေ့ထိ3ရက်တာတောရောက်ပြီးကချင်ပြည်နယ်အတွင်းကစိုက်ပျိုးရေးကဏ္ဍကိုအကူအညီပေးရေးမူရစ်စေဝါတိုက်ဖျက်ရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေအတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေ NGO တွေအပြင်အစိုးရတာဝန်ရှိသူတွေနိုင်ငံရေးပါတီတွေနဲ့ပါတွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေတာပါဒီကနေ့မှာတော့စိုက်ပျိုးရေးကဏ္ဍကလူတွေနဲ့တွေ့ဆုံခဲ့ကြောင်းအမေရိကန်တန်ရုံပြောခွင့်ရအာရီယာနီမန်ဒရင်းက VOA ကိုပြောပါတယ်
Today, he also attended this USAID agriculture workshop.
ဒီကနေ့မှာတော့ USAID American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကကမကထကျင်းပတဲ့စိုက်ပျိုးရေးဆိုင်ရာအလုပ်ရုံဆွေးနွေးပွဲကိုတက်ရောက်ခဲ့ပါတယ်။ကချင်ပြည်နယ်အတွင်းကစိုက်ပျိုးရေးလုပ်ငန်းလုပ်ကိုင်သူတွေထံကအကြံဉာဏ်ရယူနိုင်ရေးအတွက်ဒီဆွေးနွေးပွဲကိုအဓိကလှုပ်ဆောင်တာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့အမေရိကန်ရဲ့စိုက်ပျိုးရေးဆိုင်ရာအကူအညီတွေကိုကချင်ပြည်နယ်အတွက်ပထမဆုံးအကြိမ်ပေးသွားဖို့စီစဉ်နေတာကြောင့်ဖြစ်ပါတယ်။
တမချီမာစီယန်နဲ့ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာပဲကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရနဲ့လွတ်တော်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ဆိုပါတယ်။ကချင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့မူရစ်စေဝါသုံးဆွဲမှုနဲ့ဆက်စပ်တဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကဒေသခံအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အကြံပေးချက်တွေရယူပြီးစီမံကိန်းရေးဆွဲဖို့ပြင်ဆင်နေတာမှာမနက်ဖြန်နိုဝင်ဘာ15ရက်နေ့မှာအလုပ်ရုံဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်။အဲ့ဒီအလုပ်ရုံဆွေးနွေးပွဲကိုတမချီမာစီယယ်တက်ရောက်ဖွင့်လှစ်ပေးမယ်လို့အာရီယာနီမန်ဒရင်းကပြောပါတယ်။ကချင်ပြည်နယ်အတွက်တည်ထောင်ပြုလုပ်တဲ့မူရစ်စေဝါတက်ဖြည့်ရေးအစီအစဉ်၅နှစ်တာကာလအတွက်အမေရိကန်ဒေါ်လာ6တန်း3ဆွဲထားဖို့ရထားကြောင်းလည်းပြောပါတယ်။မနေ့ကတော့တမချီနဲ့ကိုယ်စားလှယ်အဖွဲ့ဟာခီးရောက်မဆိုင်ဖဲကချင်ပြည်နယ်ကနိုင်ငံရေးပါတီကြီး၅ခုစုပေါင်းပြီးဖွဲ့ထားတဲ့ KSPP ကချင်ပြည်နယ်ပြည်သူ့ပါတီနဲ့တွေ့ဆုံဆွေးနွေးခဲ့ကြောင်းပါတီဒုဥက္ကဋ္ဌကွန်ဘရောင်အောင်ခန်းကပြောပါတယ်။
မနေ့ကရောက်ရောက်ချင်းပဲပထမဦးဆုံးကျွန်တော် KSPB ကချင် State Viewer Party ရုံးချုပ်ကိုလာပြီးမှလာတွေ့ပါတယ်။သူကတော့ KSPB ရဲ့ရှေ့လုပ်ငန်းစဉ်တွေပေါ့။ဘာဖြစ်လို့ပူပေါင်းရတဲ့အကြောင်းရင်းတွေရှေ့လုပ်ငန်းစဉ်တွေကိုပြောတယ်။ကျွန်တော်ဘက်ကလည်းတင်ပြစရာရှိတာကိုတင်ပြတယ်။အဲ့ဒီအပြာလန်ဆွေးနွေးမှုပေါ့
။ကချင်ပြည်နယ်ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်အမေရိကန်ကအကူအညီပေးနိုင်မယ့်အနေအထားတွေကိုတာမတ်ကြီးကမေးမြန်းခဲ့တာနဲ့သူတို့ဘက်ကပြန်လည်တင်ပြဆွေးနွေးခဲ့ကြတဲ့အကြောင်းတွေကိုလည်းကွန်ရောင်အောင်ခမ်းကအခုလိုဆက်ပြောပါတယ
်။အဓိကတော့မူရစီဝါကိစ္စနဲ့ငိမ့်ချရင်ကိစ္စဖြစ်ပါတယ်။ငိမ့်ချရင်မရဘူးဆိုရင်ကျွန်တော်နိုင်ငံမှာဘလောက်ပဲဖွံ့ဖြိုးရေးပဲလုပ်လို့စီးပွားရေးလုပ်ပဲလုပ်လို့အောင်မြင်မှာမဟုတ်ဘူးဆိုတဲ့ဟာအချက်တွေကိုကျွန်တော်ပြန်ကန်တယ်တင်ပြပါတယ်။ဒါကြောင့်လည်းတို့အနေနဲ့ဒီဟာကိုလက်ခံတယ်။နောက်တစ်ချက်ကတော့မူရစီဝါကိစ္စဖြစ်ပါတယ်။အခုကဒီမှာပြည်မှာမူရစီဝါအရန်ဒီ effect ဖြစ်နေတယ်ပြဿနာတက်နေတယ်အဲ့ဒီဒီကချင်ပြည်နယ်မှာလဲသွားစွာဒီ effect တွေကဖြစ်နေတယ်။တံပြတဲရောက်မှုကဖြစ်နေတယ်ဆိုတဲ့ဟာကိုလည်းတို့လက်ခံတယ်။ဒါကြောင့်လည်းအဲ့ဒီကိစ္စတွေကလည်းတို့အနေနဲ့အမြဲတမ်းစောင့်ကြည့်နေတယ်ဆိုတဲ့အပိုင်းတွေဖြစ်ပါတယ
်။တာမတ်ဂျစ်စကော့မာရှယ်နဲ့အဖွဲ့ဟာမနေ့ပြန်မှာတော့ဒုတိယကမ္ဘာစစ်အတွင်းအမေရိကန်တပ်ဖွဲ့တွေနဲ့အတူလက်တွဲတိုက်ပွဲဝင်ခဲ့ကြတဲ့ကချင်စစ်ပြန်စစ်မှုရဟောင်းတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါအပြင်မနေ့ပြန်မှာပဲမြကြီးနားမြို့မှာအမေရိကန်တန်ယုံအလုတ်အကင်နဲ့တခြားအခွင့်အလမ်းများဆိုင်ရာပြပွဲကိုဖွင့်လှစ်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ဟာမြန်မာနိုင်ငံရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံနဲ့မကြခင်နေပြည်တော်မှာဖွင့်လှစ်ဖို့ရှိတဲ့ဆက်ဆံရေးယုံတွေမှာအလုတ်အကင်ဘယ်လိုလျှောက်လို့ရနိုင်လဲ။အမေရိကန်မှာပညာသွားသင်လို့သူတွေအတွက်ပညာသင်ခွင့်ရနိုင်တဲ့အခွင့်အလမ်းတွေအကြောင်းကို Facebook ကနေဓာတ်ရိုက်ထုတ်လွှင့်ပြသပြီးရှင်းလင်းပြောကြားမဲ့အစီအစဉ်ဖြစ်ပါတယ်။မနေ့ဖန်နိုဝင်ဘာ15ရက်တောက်ကြနေ့မနေ့9နာရီမှာစတင်မဲ့အစီအစဉ်ကိုတော့လူကိုယ်တိုင်မတက်နိုင်သူတွေအနေနဲ့အမေရိကန်တန်ယုံရဲ့ Facebook လူမှုကွန်ရက်ကနေကြည့်ရှုနိုင်ဖို့အတွက်ဓာတ်ရိုက်ထုတ်လွှင့်ပြသပေးသွားမယ်လို့ဆိုပါရခင်ဗျာ။